အင်္ဂါညဗီယိုရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်။တရုတ်မြန်မာနယ်ကြားတည်ငြိမ်ရေးနဲ့လက်နက်ကိုင်ပြည်ပခါတွေချုပ်ငင်းရေးမြန်မာနိုင်ငံအတွင်းကတပ်ဆိုင်ရာအဖွဲ့အစည်းတွေကြားဆွေးနွေးညှိနှိုင်းနိုင်အောင်ဆက်လက်ပံ့ပိုးကူညီသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထပ်ပြောပါတယ်။
မြောက်ပိုင်း
တင်းမာမှုတွေရော့ကျသွားမှတရုတ်မြန်မာနယ်ကြားဒေသတည်ငြိမ်ပြီးသက်ဆိုင်ရာအဖွဲ့အစည်းအားလုံးအကျိုးစီးပွားအတွက်ရေရှည်တည်တံ့နဲ့ငြိမ်းချမ်းရေးကိုရရှိနိုင်မယ်လို့ယုံကြည်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကသက်ဆိုင်ရာအဖွဲ့အစည်းအားလုံးတွေ့ဆုံဆွေးနွေးပြီးအပေါင်းလက္ခဏာဆောင်တဲ့ရလက်ထွက်ပေါ်ခဲ့တာကိုတရုတ်နိုင်ငံအနေနဲ့ကျေနပ်မိပါတယ်။ပြီးဆုံးတဲ့အထိဆက်လက်ပံ့ပိုးကူညီဖို့လည်းအသင့်ရှိပါတယ်ဆိုပြီးတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမောင်နေကပြောဆိုသွားတာပါတရုတ်နိုင်ငံရဲ့အကူအညီနဲ့ MNDAA TNLA AA အဖွဲ့ကတာဝန်ရှိသူတွေနဲ့စစ်ကောင်စီဘက်ကကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့တယ်ဆိုတဲ့သတင်းမနေ့ကထွက်လာခဲ့ပါတယ်။ဘယ်မှာဆွေးနွေးတယ်ဘယ်လိုအကြောင်းအရာတွေနဲ့ဆွေးနွေးတယ်ဆိုတာကိုတော့အသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။မြန်မာနိုင်ငံမြောက်ပိုင်းမှာညီနောင်သုံးဖွဲ့လို့ခေါ်တဲ့မဟာမိတ်တိုင်းရင်းသားအဖွဲ့တွေဘက်ကမြန်မာစစ်တပ်ကိုအရှိန်မြင့်တိုက်ခိုက်ပြီးတော့နေဆက်ကုံသွေးကြီးအရေးကြီးတဲ့စခန်းတွေတော်တော်များများသိမ်းပိုက်ပြီးတဲ့အချိန်တရုတ်နိုင်ငံတရုတ်နိုင်ငံကအခုလိုဂျာဝင်စစ်ဆက်တဲ့အတွက်စစ်ကောင်စီဘက်ကတောင်းဆိုခဲ့ပါတယ်။တိုက်ပွဲတွေကြောင့်နေဆက်ကုံသွေးကြီးထိခိုက်ခဲ့ပြီးတရုတ်စီးပွားရေးလုပ်ငန်းတွေနစ်နာခဲ့တယ်လို့တရုတ်နိုင်ငံပိုင်စီမံချက်တွေရဲ့လုံခြုံရေးပေါ်မှာလည်းချင်းချောက်မှုတွေရှိလာနေတယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်လို့အသေးစိတ်မသိရပေမဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာကျင်းပခဲ့တာဖြစ်ပြီးကိုကန့်ဒေသမှာဒီလကုံတီအပြစ်ခတ်ရဲစေးဖို့သဘောတူထားတဲ့အကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့နှီးဆက်သူတို့က VOA ကိုပြောပါတယ်ရှင်။